မရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရမယ်ခင်ဗျာ
USCIRF လို့ခေါ်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်ကမြန်မာနိုင်ငံတွင်းမှာဘာသာရေးလွတ်လပ်ခွင့်တိုးတက်လာစေရေးဘယ်လိုဆောင်ရွက်မလဲဆိုတာကိုမကြခင်ကကြားနာခဲ့ပါတယ်1988ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရဖွဲ့စည်းခဲ့တဲ့ပါတီကြီးနှစ်အလုံးကပါဝင်တဲ့အစိုးရရဲ့အကြံပေးအဖွဲ့ USCIRF ရဲ့ဒုတိယဥက္ကဋ္ဌကတော့မီယာဆိုလိုဘီချစ်ဖြစ်ပါတယ်။ကျိပနိုင်ငံတွေမှာဘာသာရေးလွတ်လပ်ခွင့်ဒါမှမဟုတ်လဲကိုယ်ခွင့်ယုံကြည်မှုလွတ်လပ်ခွင့်တွေကိုနိုင်ငံတကာစံနှုန်းတွေအသုံးပြုကော်မရှင်ကစောင့်ကြည့်လေ့လာကသမရနိုင်ငံခြားရေးဝန်ကြီးနဲ့အမေရိကန်လွှတ်တော်တို့ကိုမူဝါဒဆိုင်ရာအကြံပြုတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနည်းကမ်းရွေးကောက်ခံအစိုးရကိုဖြုတ်ချပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဆရာနာသိမ့်ခဲ့တာဟာဆိုရင်ဖေဖော်ဝါရီလ၁ရက်နေ့မှာ၄နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။ပြီးခဲ့တဲ့၄နှစ်တာအတွင်းမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုအခြေအနေတွေနဲ့လူ့အခွင့်အရေးအခြေအနေတွေကထိုးစင်းသွားတယ်လို့ဒုတိယဥက္ကဋ္ဌဆိုလိုပီယက်ချစ်ကပြောပါတယ်။
Millions of people are either internally displaced in Burma or outside the country as refugees.
ဒီနေ့ပြည်ပကိုတိမ်းရှောင်နေရတဲ့မြန်မာလူဦးရေတန်းချီရှိနေပါတယ်။ဒုက္ခသည်များအနေနဲ့လည်း 18,000 ကျော်ဖမ်းဆီးခံရပြီး 6,000 ကတော့တပ်ဖြတ်ခံရပါတယ်။မြန်မာစစ်တပ်ဟာဆီယနာမသိမ်းမီလွန်ခဲ့တဲ့10စုနှစ်နှစ်ခုကျော်ကတည်းကမြန်မာနိုင်ငံကိုဗုဒ္ဓဘာသာမျိုးချစ်နိုင်ငံတစ်ခုဖြစ်လာစေရေးနဲ့အာဏာကိုချုပ်ကန့်ထားရေးအတွက်လူနည်းစုတွေနဲ့ကိုယ်ကွယ်ယုံကြည်မှုရလူနည်းစုဖြစ်ရသူတွေကိုပြစ်မှတ်ထားခဲ့ပါတယ်
။ဆီယနာသိမ်းပြီးနောက်မှာတော့စစ်တပ်နဲ့စစ်ကောင်စီတို့ကဘာသာရေးဆိုင်ရာအဖွဲ့အစည်းတွေကိုပြစ်မှတ်ထားပြီးဖမ်းဆီးတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုလေကြောင်းတိုက်ခိုက်မှုတွေနဲ့အတူနိုင်ငံတော်ကကိုယ်ကွယ်ယုံကြည်မှုဆိုင်ရာနေရာဒေသ250ချို့ကိုတိုက်ခိုက်ခဲ့တယ်လို့လဲမစ္စတာဆိုလိုပီယက်ချစ်ကပြောပါတယ်။
On January 7, 2024, the military launched airstrikes in
Sanaa. 2024ခုနှစ်ဇန်နဝါရီလ9ရက်နေ့မှာစကိုင်းတိုင်းကနန်ရွာကစိန့်ပီတာဘက်ပတစ်ခရစ်ယာန်ဘုရားကျောင်းမှာဘုရားကျောင်းတက်ဖို့လာကြခြင်းစစ်တပ်ကလေကြောင်းမှနေတိုက်ခိုက်တာကြောင့်ကလင်းငယ်ကူပါဝင်အရက်သား18ဦးသေဆုံးခဲ့ရပါတယ်။ဒီတိုက်ခိုက်မှုကပြင်းထန်ဆိုးရွားလွန်းတာကြောင့်ဆေးရွှေမှုအဖြစ်စုံစမ်းစစ်ဆေးဖို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Amnesty International ကတောင်းဆိုခဲ့ပါတယ်။အခုလအတွင်းမှာတော့စစ်ဆောင်တွေခေလို့ရမန်လေးတိုင်းဒေသကဘုံကြီးကျောင်းကိုစစ်တပ်ကဘုံကျဲခဲ့ပါတယ်။ခုနှစ်နှစ်အရွယ်မင်းကလေးငယ်တူခြေတောင်းနှစ်ဖက်စလုံးဖျက်ပစ်ခဲ့ရတာအပေါင်းဝင်အများပြတန်းရခဲ့ကြပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ဆူဆူရွာရွာချိုးဖောက်တဲ့နိုင်ငံအဖြစ်2023ခုနှစ်မှာထပ်မံတက်မှတ်ခဲ့ပါတယ်။မြန်မာနိုင်ငံကိုအလားတူဆက်လက်တက်မှတ်ဖို့ USCIRF ကအစိုးပြုပါတယ်။မြန်မာနိုင်ငံဟာဆက်လက်ပြိုကွဲနေတာနဲ့အတူထိခိုက်လွဲတဲ့ဘာသာရေးဆိုင်ရာအစုအဖွဲ့တွေဟာဒီမိုကရေစီလိုလားတဲ့အဖွဲ့အစည်းတွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့လက်တုံ့ပြန်ခံရတာတွေအကြမ်းဖက်နှိပ်စက်ခံရတာတွေထပ်ပြီးဖြစ်လာနိုင်တယ်လို့လဲမစ္စတာဆိုလိုပီယချစ်ကတတိပေးပါတယ်ဘာသာရေးလွတ်လပ်ခွင့်ရေးဆောင်ရွက်မှုကိုကာကွယ်ပေးခြင်းဟာဆိုရင်အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒမှာဘာသာရေးလွတ်လပ်ခွင့်ကိုလေးစားတဲ့အစိုးရတွေနဲ့လေးစားမှုမရှိတဲ့အစိုးရတွေကြားခြားနာချက်ကိုအတိအမှတ်ပြုတဲ့သဘောဖြစ်ပါတယ်လို့ဒုတိယသမ္မတဂျေဒီဘက်စ်ကလည်းပြောပါတယ်မြန်မာနိုင်ငံအနေနဲ့ပြည်သူအလုံးကိုတိုးမြင့်ကာကွယ်ပေးရမယ့်အချိန်လည်းဖြစ်ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ